မြန်မာနိုင်ငံတော်ဝန်ဆရာချုပ်ရဲ့ကောင်စီစန့်ခြင်းလှုပ်ရှားမှုတွေအချိန်မပြတ်ဇက်တိုက်ပြုလုပ်နေတာနဲ့အတူစစ်တပ်ဘက်ကဆန္ဒပြနေတဲ့ရွာတွေကိုမီးရှို့တာအပါအဝင်နှိမ်နှင်းဖြိုခွင်းနေပါတယ်ဆရာနာရှင်ကိုစန့်ခြင်းတွေနဲ့ပြည်သူတွေကတော့ဒေသဆောင်မှာဆက်ပြီးတော့ဆန္ဒပြနေတယ်လို့ရရလက်နက်နဲ့ပြန်ပြီးခုခံနေကြတဲ့အခြေအနေလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုကြော် ရှောင်းမှုကိုအားပေးလို့စစ်ကောင်စီကဖမ်းဝရမ်းထုတ်ထားတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်ဝစိမ့်တောင်ဒေသတပြေအေးကျေးရွာကဘုန်းတော်ကြီးတစ်ပါးကိုဒီကနေ့အစောပိုင်းမှာစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးချိန်ရွာသားတွေကပြန်ခုခံတဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တပြေအေးကျေးရွာကဆရာတော်ဦးတော်ပါသားကအခုလိုမိန့်ကြားပါတယ်။
ရွာရှိဘက်ကဖုံချောင်းရှိတယ်ဖုံချောင်းရှိဘက်ကကောင်းမွာနေတော့တည်ပြစ်တာတည်ပြစ်တာအဲ့ဒီမှာရွာပေးလေးမှာလည်းညီငါကောင်းတာတကူကတော့ရွာသူရွာသားတွေကအရင်ညီတော့သူတို့မှလည်းဒီဒေသလုံးထဲဒီကျူမီတနတ်တွေရှိတယ်အဲ့ဒါအရင်ကခံပြစ်ကြတော့အဲအားရံများတဲ့အခါကျတော့နောက်ဆုံးမနေ့3နာရီ4နာရီလောက်ကနေစပြစ်တာဟောလောက်ထိနေရင်3နာရီလောက်ထိကြာတယ်အဲ့ဒါပြစ်ကြခတ်ကြရင်လည်းနောက်ဆုံးတော့သူတို့ကဦးစင်းတို့တလာကနေခေါ်သွားပြီးတော့အခုတော့ထွက်သွားပြီအဲ့ထွက်သွားတာကိုရွာသားတွေကပြန်ပြီးတော့ရွာသားတွေပြန်ပေးဖို့ဆိုပြီးတော့လိုက်ကြည့်ရင်အခုဒီပြည်တုံးရှိသေးတယ်အဲဒီဆုံးလည်းရှိတယ်လို့ပြောတယ်လောလောဆယ်ပဲခုနလေးမှကိုဖုံးဝင်လာတာကတော့တယောက်တော့ကြာသွားပြီဆိုတော့သတင်းမိုးတယ်ရှီလန်းကနေပေါ့နော်အဲ့ဒါတန်ရရတာလည်း3-4ဦးရှိတယ်မနေ့ကကို3-4ဦးရှိတယ်တန်ရရတာအနည်းဆုံးကတန်ရရတဲ့လူက9ဦး10ဦးတော့ရှိမယ်ဒီဆုံးကတော့ဦးစင်းကလည်းအတိအကျမပြောနိုင်ဘူး2ဦး3ဦးတော့ရှိမှတင်တယ်
စကိုင်းတိုင်းတွေကစကိုင်းမြို့မှာတော့ညကင်းဆောင်နေသူကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပွဲချင်းပြီးတည်ဆုံသွားပြီးနာရီကိုနေချင်းလုလဲ့ရပါတယ်။ဒါပြင်မန္တလေးတိုင်းဒေသကြီးတင်ဦးလင်ကိုင်းစင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာ ABD ရဲ့ညာဘက်ကညတပိတ်စန္ဒပြလို့စစ်တပ်နဲ့ရဲကရွာကိုရောက်လာပြီးနေအိမ်တချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကျေးရွာသားတူကပြောပါတယ
်။အကော9နာရီလောက်မှာကသူတို့ကကောင်းသုံးစီကားလေးစီးနဲ့ဝင်လာပြီးတော့ကျွန်တော်တို့ရွာထဲကိုဝင်ပြီးတော့အဲ့ဒီကျွန်တော်တို့ရွာအရှေ့ပိုင်းလောက်ကျတဲ့အိမ်ပေါ့ဗျာကျွန်တော်တို့အဲ့အိမ်၃အိမ်ကိုကျွန်တော်တို့မီးရှို့သွားတယ်ဗျာတနက်မိုးပေါထောင်ဖောက်ပြီးတော့ဝင်လာတာပေါ့ဗျာအဲ့ဝင်လာပြီးတော့ကျွန်တော်တို့အဲ့မှာပဲသူတို့ဘူဒိုဇာဝါကကျွန်တော်ဗဖိုးတစည်းပါတယ်ဗဖိုးနဲ့ကျွန်တော်အိမ်တွေကိုအဲ့ဒီနှစ်ထပ်အိမ်တွေကုန်တွန်းလှည့်ပြီးတော့သူတို့မီးတွေနဲ့တက်စီတွေလောင်းပြီးမီးတွေရှို့ကြတာပေါ့အဲ့ကြေးရွာလူ၄ယောက်လဲသူတို့မင်းညားကတခါတည်းဖမ်းသွားတယ်အဲ့လိုမျိုးဆိုကျွန်တော်တို့ကမင်းညားတုန်းကတော့ကျွန်တော်တို့ညောင်းကဒီဟိုကကျွန်တော်တို့ဒီအားကစားကွင်းပေါ့ဗျာဘောလုံးကွင်းထဲမှာကျွန်တော်တို့လူ30-40လောက်ဒီညားသပိတ်သဘောမျိုးနဲ့လှုပ်တဲ့ဟာမျိုးကိုသတင်းပေးတဲ့လူကရှိလို့မို့သူတို့ကဝင်ပြီးတော့ဖြိုလာလို့တော့ကျွန်တော်တို့ကြေးရွာကိုတော့အဲ့လိုပဲပြောတယ်ဗ
ျဒီလိုမျိုးနေရင်တွေကိုမီးရှို့တာညားသပိတ်ကိုဖြိုခွင်းတာကြောင့်ကြေးရွာနေသူတချို့ဟာအနီးအနားကကြေးရွာတွေစီမှာထွက်ပြေးခိုလုံနေကြရပါတယ်။ဒီကိရက်ရက်တွေကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြလို့ပြစ်ခတ်တာတွေရှိခဲ့တဲ့မြကြီးနားမြို့မှာဒီကနေ့လဲဆန္ဒပြကြပါတယ်။ဒီနေ့တော့အကြမ်းဖက်ဖြိုခွဲတာမရှိဘူးလို့ဒေသခံတူကပြောပါတယ်
။ဟုတ်ချင်းတယ်ဒီနေ့တော့တပိတ်တော့ပုံမှန်တိုင်းမရှိသေးဘူးဟောလို့ဆရာတော့ဟုတ်ဖြိုခွဲရတော့စစ်တပ်ကတော့နောက်ကမြောင်လိုက်နေတယ်သူတို့ရဲ့ဆောက်ရှားတပိတ်ပုံမှန်နေတော့ရက်ကွက်လိုက်တော့လုံနေကြတော့တွေ့တယ်
မြကြီးနားမြို့ပေါ်ကဆန္ဒပြပွဲတွေကိုတက်ကပြစ်လို့တေဆုံးသူ3ဦးထိရှိခဲ့ပြီးအများအပြားဒဏ်ရာရသလိုလူအယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ကချင်ပြည်နယ်ကပဲမိုးညင်းမြို့မှာလည်းဆန္ဒပြပွဲတွေရမသွားဘဲပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့မိုးညင်းမြို့ကတူကပြောပါတယ
်။ဆန္ဒပြတာလည်းအရှိရနဲ့ကုန်ချီတွေ့ရှိအဲ့လိုလေးထွက်ပြီးတော့မှဆန္ဒပြကြလေပဲရှိရတဲ့။ရက်သွားမယ်တော့မထင်ဘူးဗျာဒါခဏတစ်ဖုံနဲ့ပြန်ပြီးတော့မှကဒီကနပြကြလည်းဦးမယ်လို့တော့ထင်တယ်
။ရန်ကုန်မန္တလေးမုံရွာနဲ့တဝဲအပြင်တခြားမြို့ကြီးတွေမှာလည်းဆရာနာသိမှုကိုပုံစံမျိုးစုံနဲ့ကောက်ကွက်နေကြသေးပါ။နိုင်ငံတော်မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တေဆုံးသူ930ကျော်ရှိနေပြီဖြစ်ပြီးအများစုကရန်ကုန်နဲ့မန္တလေးတို့ကဖြစ်ပါတယ်ခင်ဗျာ။